တရုတ်နိုင်ငံကအစုရှယ်ယာတွေကြောင့်အာရှဈေးကွက်ဟာဒီကနေ့အင်္ဂါနေ့မှာထပ်မံထိုးကျသွားခဲ့ပြီး 9.6 ရာခိုင်နှုန်းနဲ့ဈေးပိတ်သွားခဲ့ပါတယ်။ရှန်ဟိုင်းပင်မအညွှန်းကိန်းဟာဈေးဖွင့်ချိန်မှာပဲထိုးကျခဲ့တာဖြစ်ပေမဲ့4ရာခိုင်နှုန်းဝန်းကျင်ကျသွားပြီးတဲ့နောက်မှာအခြေအနေပြန်ကောင်းခဲ့ပါတယ်။နေကင်းပိုင်းအစုရှယ်ယာဈေးတွေထပ်ပြီးကျခဲ့ချိန်မှာဂျပန်နဲ့ဟောင်ကောင်ဈေးကွက်တွေမှာတော့ထိုးရောက်လာတွေတွေ့ရတယ်လို့ဈေးပြန်ကောင်းလာတာတွေလည်းရှိခဲ့ပါတယ်။ဂျပန်နေကင်းအညွှန်းကိန်းဟာ4ရာခိုင်နှုန်းလောက်နဲ့ဈေးပိတ်သွားခဲ့ချိန်မှာဟောင်ကောင်ဟန်ဆန်းကတော့ဈေးပိတ်ချိန်လောက်မှာပဲဈေးကိုပြန်ထိန်းနိုင်ခဲ့တာဖြစ်ပါတယ်။တချိန်နဲ့မှာပဲဗြိတိန်ပြင်းထန်တဲ့ဂျာမနီကအညွှန်းကိန်းတွေကတော့အစောပိုင်းဈေးကွက်မှာ2ရာခိုင်နှုန်းကျော်လောက်တက်လာပါတယ်။တရုတ်နိုင်ငံရဲ့ဈေးကွက်ကြီးထွားမှုတန့်နေတာနဲ့ပတ်သက်ပြီးစိုးရိမ်မှုတွေကလည်းတနင်္လာနေ့ကတရုတ်နိုင်ငံမှာ8ရာခိုင်နှုန်းကျဆင်းခဲ့တာပါဝင်ကမ္ဘာဈေးကွက်ကိုရောရေနံဈေးတွေကိုပါကျဆင်းခဲ့စေခဲ့တာဖြစ်ပါတယ်။တနင်္လာနေ့မှာအမေရိကန်ဈေးကွက်မှာလည်းကျဆင်းခဲ့တာဖြစ်ပြီးဈေးကွက်ဟာတနေ့လုံးတည်ငြိမ်မှုမရှိဘဲ 3.6 ရာခိုင်နှုန်းထက်မနည်းနဲ့ကျဆင်းတဲ့ဈေးပိတ်သွားပါတယ်။ Stock Share ဈေးကွက်ဟာ2009ခုနှစ်ကစပြီး3ဆလောက်တက်လာတာမို့အဓိကပြင်ဆင်မှုတွေလုပ်ဖို့အတွက်အချိန်တန်နေပြီလို့ကြွမ်းကြံသူတွေကပြောပါတယ်။အခုလိုပြင်ဆင်မှုတွေလုပ်တာနဲ့ပတ်သက်ပြီးရင်းနှီးမြှုပ်နှံသူတွေဘက်ကစိုးရိမ်စိတ်ပူကြပေမဲ့ကောင်းမွန်တဲ့ပြောင်းလဲရေးလုပ်တာဟာငွေဖောင်းပွားမှုနှုန်းတိတ်များတဲ့အတွက်အစုရှယ်ယာဈေးတွေကမောက်ကမဖြစ်လာတာကိုတားဆီးမှအထောက်အကူဖြစ်စေမယ်လို့စီးပွားရေးကြွမ်းကြံသူတွေကပြောပါတယ်။မနေ့ကလူသုံးကုန်ပစ္စည်းဈေးအများအပြားကျဆင်းခဲ့ပြီးရေနံစိမ်းဈေးကလည်း6နှစ်ကျော်ကာလအတွင်းအနှိမ်ဆုံးဈေးကိုကျဆင်းသွားပါတယ်။လူသုံးကုန်ပစ္စည်းပင်မဈေးကွက်ဟာနှစ်ပေါင်းများစွာပဲတရုတ်နိုင်ငံမှာမှီခိုနေရတာဖြစ်ပါတယ်။